အိန္ဒိယမြန်မာနိုင်ငံငံချစ်ကြည်ရင်းနှီးမှုပိုရလာစေဖို့အတွက်အဆင့်မြင့်အရာရှိကြီးတွေဆွေးနွေးပွဲကိုအိန္ဒိယနယ်စပ်အင်ဖာမြို့မှာဇွန်လ17ရက်နေ့ကျရင်ကျင်းပသွားမယ်လို့အိန္ဒိယနိုင်ငံထုတ် The Hindu သတင်းစာမှာဖော်ပြပါရယ်ဒီဆွေးနွေးပွဲကိုတက်ရောက်ဖို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ကိုဦးပါမြန်မာကိုယ်စားလှယ်အဖွဲ့ဟာဇွန်လ9ရက်တနင်္ဂနွေနေ့ကမဏိပူးပြည်နယ်မိုးရိပ်မြို့ကိုရောက်လာပြီးအိန္ဒိယအာဏာရ BJP ပါတီအထွေထွေအတွင်းမှရမ်မဒက်ဖ်ကိုတိုင်နေဆက်တရားမှာလာရောက်ကြိုးဆိုပါတယ်မြန်မာကိုယ်စားလှယ်တွေရဲ့လုံခြုံရေးအတွက်နေဆက်ဒေသမှာအိန္ဒိယဘက်ကလုံခြုံရေးတိုးမြှင့်ချထားပါတယ်မြန်မာကိုယ်စားလှယ်အဖွဲ့ထဲမှာအိန္ဒိယနိုင်ငံဆိုင်ရာမြန်မာအတံအမကြီးဦးမိုးကျော်အောင်လည်းပါဝင်ပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံဆွေးနွေးပွဲကိုအိန္ဒိယဘက်ကအဆင့်မြင့်အရာရှိကြီးတွေတက်ရောက်ဖို့ရှိပါတယ်အိန္ဒိယရဲ့အရှိဒေသနဲ့ပူးပေါင်းဆောင်ရွက်ရေး Act East မူဝါဒအရအိန္ဒိယဟာမြန်မာနဲ့ဖော်ရွေးတဲ့ဆက်ဆံရေးထားရှိပြီးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုလွန်ခဲ့တဲ့3နှစ်ကျော်ကလေးကပေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံမိထဲမှာခူအောင်ပြီးအိန္ဒိယနိုင်ငံကိုတွန်းလှန်နေတဲ့တပုံစခန်းတွေကိုမြန်မာဘက်ကသိမ်းပိုက်ဖျက်ဆီးတာမျိုးလုပ်ခဲ့တာပါ။အိန္ဒိယဘက်ကအာတန်ရိုင်ဖယ်တပ်ကလည်းမဏိပူတောင်တန်းဒေသမှာခြေကုပ်ယူရတဲ့လက်နက်ကင်အဖွဲ့တွေကိုချေမှုန်းနေတာကြောင့်တဖြည်းဖြည်းနဲ့တပုံတွေအာရော့သွားနိုင်တယ်လို့အိန္ဒိယပြည်ထရေးဝန်ကြီးရရှ်နက်ကပြောပါတယ်။အိန္ဒိယဘက်ကလည်းအင်ဖာမြို့တို့၌လက်မဆက်သွယ်ရေးတိုးတက်အောင်လုပ်ဖို့ရည်ရွယ်ထားပြီးအရှိတောင်အာရှနိုင်ငံတွေနဲ့ကုန်သွယ်ရေးလမ်းဆောင်ဖြစ်တဲ့မိုးရိပ်မြို့ကိုလည်းတန်ရှင်းတပ်ရက်တိုးတက်အောင်လုပ်သွားမယ်လို့ BJP ပါတီအထွေထွေတွင်းရင်းမှုကပြောပါရယ်မိုးရိပ်နဲ့အင်ဖာကြား NH102 အဝေးပြေးလမ်းမကြီးဟာအချိန်နေဆိုးနေသလိုအဲ့ဒီဒေသမှာခီးသွားလာခွင့်နဲ့ပတ်သက်လို့မလိုလားအပ်တဲ့ဆာရွက်စရံတောင်းခံမှုရှိနေတာကိုဗုဒ္ဓဂါယဖျားဘူးသွားတဲ့မြန်မာတွေကမကြသေးခင်တုန်းကတိုင်တန်းမှုတွေရှိခဲ့ပါရယ်